ရွေးကောက်ပွဲမှာမဲဆင်းကွာဟတဲ့ဆိုရဲဆဆွဲချက်နဲ့ပြည်ခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးတမရော်ကအရက်သားဆူရထံကနေအာနာသိမ့်လိုက်တာဒီကနေ့ရက်တရားပြေပါပြီ။ရက်တရားအတွင်းအာနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရက်မသွားသလိုစေုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုပုံစံမျိုးစုံတွေကိုလည်းမြန်မာပြည်တွင်းမှာသာမကကဘာကဘာမြင်တွေ့ခဲ့ကြပါတယ်။ပြည်သူတွေကိုအချောက်တရားနဲ့အုပ်ချုပ်နိုင်ဖို့ဤမျိုးစုံသုံးနှိပ်ကွပ်မှုတွေကိုရက်တရားဖျက်ချော်ခဲ့ရတယ်လို့ဘဝလုံးကြုံမှုပါမရှိတယ်လို့ခန်းစားနေရတယ်လို့အမိမဖော်လို့တဲ့ပြည်သူတယောက်ကပြောပါတယ်
ကျွန်တော်တို့ပြည်သူလူထုကဆိုလည်းဘလို့မှလုံးကြုံမှုမရှိတယ်လို့ခန်းစားကြရတယ်စပြီးမှအာနာသိမ့်ပြီဆိုလည်းကွာဒီအကျန့်ဖက်ဆန်းစင်းမှုတွေနဲ့အရင်စခဲ့တယ်ဘယ်ချိန်မှာဘယ်ကိုရက်ကွက်မှာကိုမျိုးနဲ့ကိုကြီးပါမှာဘယ်ချိန်မှာဝင်ပြီးတော့မှဆန်းစင်းမလဲနော်ဘလို့အကျန့်ဖက်မလဲဆိုတာမျိုးတွေနဲ့ဟိုစိုးရိမ်ပူပန်မှုတွေကျွန်တော်တို့ကြုံကြရတယ်အဆိုးရွားဆုံးကျွန်တော်တို့ဟိုကြုံတွေ့ကြရတယ်။ဟိုရက်ွက်တွေတင်းမှာဆိုလဲအချိန်မတော်ဟိုပုံဝင်ရောက်ပြီးတော့မှဟိုဖန်စီးတယ်မနစ်ကြတော့အလောင်းကိုပြန်ပို့တယ်ဒီကြတော့ဒီ3လအတွင်းမှာဒါသူတို့လုံနိုင်တယ်ဆိုတော့လူ4000ကျော်ကိုမတရားဖန်စီးနှိပ်စက်တယ်ဒီလမ်းပေါ်မှာရှိနေတဲ့အပြစ်မဲ့ပြည်သူတွေဒီအရာတွေကိုရိုက်နှက်မှုတွေလုပ်တယ်အကြောက်တရားနဲ့အုပ်ချုပ်ဖို့ကြိုးစားတာလားဒီထက်ပိုပြီးတော့မှစိုးတာကကလေးသူငယ်တွေတော့တက်ဆက်တာတွေပါလာတယ်ကြောက်တရားနဲ့ရေးရဆက်ဆက်တက်ဆက်ပြီးတော့မှကြောက်တရားကိုတွင်းပြီးတော့မှအုတ်ချုပ်ဖို့ပဲကြိုးစားတယ
်စီးပွားရေးမျိုးတော်ဖြစ်တဲ့ရန်ကုန်မှာနေ့နေ့ညညရိုင်းတဲ့ဖန်စီတာတွေလုံခြုံရေးအရာတန်တရားရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဥပဒေမဲ့ဖန်စီစစ်ဆေးတာပြစ်ခတ်နှိမ်နင်းတာတွေပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုဖျက်ဆီးတာတွေရှိနေတာမို့စီးပွားရေးလုပ်ငန်းတွေလည်းပုံမှန်ပြန်လည်လည်ပတ်ဖို့ခန့်နေတယ်လို့လုပ်ငန်းရှင်တယောက်ကပြောပါတယ
်ဟိုစစီးပွားရေးကနေစပြောခဲ့တယ်ဟိုတိုင်းတို့မောင်ကြတာဘယ်မှာကြတာလဲတိတိကျကျနေနေပဲဒီရတာပေါ့နော်ဟိုအစီအမြုပ်တဲ့နေရာဒီရက်တရားတွေကအားလုံးကကျွန်တော်ကတန်းပြောင်းနေတာပေါ့လေဒီနေရာမှာဗျာကျွန်တော်စစ်စစ်ကအနာသိနေတဲ့ခြေဒီပေါ်တော့ကျွန်တော်တို့ကနောက်တော့ဒီကျွန်တော်တို့ရဲ့အတွက်ဥပဒေစီစဉ်တော့ကျွန်တော်တို့ရှိလို့ဘာမှလည်းကျွန်တော်တို့ကဘာမှခံကြလို့ရှိပေါ့ဟိုစီဝါရေးပိုင်းကတော့ကျွန်တော်တို့ကဟိုစစ်စစ်ကအနာသိနေတဲ့နောက်ပိုင်းမှာကျွန်တော်တို့အခုဆိုရင်ရက်တရားလို့ရက်တရားရှိတယ်ပေါ့နော်သုံးလပေါ့သုံးလရှိပြီဆိုရင်ကျွန်တော်တို့ကျန်စားနိုင်မလားပေါ့နော်ကျွန်တော်ကလေးညာလေးကပေါ့ကျန်စားနိုင်မလားဆိုတော့ဟိုဆိုင်ကြီးကြီးရပါဒါပေမဲ့ကျွန်တော်တို့စုံနေနေရတော့ဘလို့မှကျွန်တော်ကပေါ့ပေါ့လူတွေကြည့်ပြီ
ဒီရက်တရားအတွင်းစစ်ကောင်စီတပ်တွေရဲ့ပစ်ခတ်မှုကြောင့်ဆယ်နှစ်အောက်ကလေးငယ်တွေအပါအဝင်လူ၈၀၀နီးပါးတိဆုံးခဲ့ရပါတယ်ဖန်စီတိတ်ဆုံးသူတွေရဲ့စင်းကိုပြုစုပြီးအတီးပြုတ်နိုင်တဲ့လောက်ထုတ်ပြန်နေတဲ့နိုင်ငံရေးကျင်းသားများကကိုကြီးစောင်းလျှောက်ရေးအသင်း AAPBB ကဦးစံမင်းကရက်တရအတွင်းတိတ်ဆုံးသူနဲ့ဖန်စီခင်ရသူအခြေအနေကိုအခုလိုပြောပြပါရစ
ေ။လက်ရှိကကျွန်တော်တို့ဒီနေ့ထပ်ပြီး update လုပ်ပြီးမယ်ဆိုလို့ရှိရင်982ရောက်ဖြစ်ပါတော့။နောက်ထပ်ဟိုကျွန်တော်တို့ဖတ်ထည့်ဖို့က3ရောက်2ရောက်ထပ်ဖြစ်ပြီ။အားလုံးက984ရောက်လို့ရှိတယ်။ဖန်စီသူဦးရေကတော့မနေ့အထိကိုကျွန်တော်တို့ update လုပ်ထားတာက3636ဟိုဟိုတရားဝင်မှုရှိအောင်လုပ်ဆောင်တဲ့နေရာမှာတရားမဝင်လာတာပဲအဖတ်တင်နေတာရှိပါလေရက်တရားအတွက်ပါလေဟုတ်ဘယ်သူရဲ့အဲ့ဒီမှတ်ပြီးကျမခံယူလို့ဟိုမရတဲ့အခြေအနေကိုဆက်ပြီးကြုံပြရတယ်အဲ့နောက်တစ်ခုကပြည်သူတွေကအကြောင်းတရားကိုဟိုလုံးဝကိုရှိရတဲ့ရင်ဆိုင်ရဲတဲ့ဆိုတော့အော်လေသူတို့တွေ့နေရတယ်ဆိုတော့သူတို့ရဲ့အောင်မြင်မှုမရှိတဲ့အာဏာသိမ်းမှုကြီးဟိုရက်တရပြေလာတဲ့အတိုင်းအောင်လူတွေတက်လိုက်ကြမှာဖတ်တယ်လို့ပြောမှာပါ
အနာသိမ်းချတဲ့နာဆာကစစ်ကောင်စီဘက်ကတော့ AAPB အဖွဲ့ရဲ့စည်ရင်းတွေဟာပိုပိုသာသာထုတ်ပြန်ထားတာတွေရှိတယ်ဆိုပြီးတုံ့ပြန်ထားပါတယ်။ဆက်နရှင်စန့်ချီကိုငြင်းငြမ်းစွာအကြမ်းမဖက်ထွန်းလှန်ဖို့ CDM လုပ်တဲ့နိုင်ငံဝန်ထမ်းတွေကိုလည်းစေုပ်ချုပ်ရေးကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကရဲရဲဆက်ဆက်ဖမ်းဆီးအရေးယူတာ CDM လုပ်သူတွေကိုထောင်သုံးနေချနိုင်တဲ့ဥပဒေတွေနဲ့ဖမ်းမရန်ထုတ်တာဖမ်းဆီးကျင်တဲ့သူတွေကိုမတွေ့ရင်မိသားစုဝင်တွေကိုဖမ်းဆီးခေါ်ဆောင်တာတွေအထိပါလုပ်နေပါတယ်။CDM လုတ်တဲ့ចောင်းសៀមាကိုမတွေ့လို့မိခင်ဖြစ်တဲ့သူကိုကိုစားဖမ်းဆီးခေါ်ဆောင်တာတွေရှိတယ်လို့တခြားမိသားစုဝင်တွေပါထွက်ပြေးတင်းချောင်ရတဲ့အခြေအနေတွေလည်းကြုံနေရပါတယ်။ ਨੇ ကဒေတာကန်တူကတော့နောက်ကျောမလုံတဲ့ဘဝကိုမလိုချင်တော့ဘူးလို့ပြောပါတယ်
။ရက်တရဟာလည်းပြည်သွားပြီပေါ့။အင်းလည်းဘာမှသိပြချင်ကြလည်းမဖြစ်လာဘူးပေါ့။အဲဒီတားစုကလည်းဆန်းကြရတဲ့ပုံမှာပေါ့။ကျွန်တော်တို့ကတော့ပြင်းမလင်းလည်းပြရရင်လိုပဲကျွန်တော်ကပြန်နေနေကြ။အိဟာကြီးတွေမဖြစ်စေချင်တော့ဘူးဗျ။သူတို့ကလည်းနည်းနည်းညှိနှိုင်းနေတယ်ဖြစ်စေချင်တာပေါ့ကျွန်တော်ကတော့။ အပြင်ထွက်ရင်တော့ကျွန်တော်ကကြီးထွက်ရတာပေါ့ဘယ်တော့သွားပဲလားအဲ့လိုမျိုးကြီးထွက်နေရတာပေါ့ပုံးနေပါဆိုပြင်တိတ်ယူသွားရဲတော့သွားရလာရတာလည်းအဆင်မပြေဘူးကျွန်တော်တို့အနေနဲ့ပေါ့နော်ဘယ်တော့သွားပဲလားနောက်တန်တင်းနေရတာပေါ့နောက်ကျောင်းမလုံဘူးလို့ဖြစ်နေရပေါ့ဒီကိစ္စဒီအကုန်လုံးကမိသားစုတကွဲတရားတွေပဲဖြစ်နေတော့ကျတော့ကျွန်တော်တို့လည်းဘလို့မှအဆင်မပြေဘူးကြီး
ABP စီရင်အရာတစားကန်နေနဲ့ဖန်းစီခံရသူဟာရက်တရာအတွင်းမှာအယောက်40ထက်မနည်းရှိပါတယ်။လက်ရှိရက်တရာအတွင်းစစ်ကောင်စီကဖမ်းရမ်းထုတ်ခံထားရသူအယောက်2000ထက်မနည်းလည်းရှိပါတယ်။ဒီထဲမှာနာမည်ကြီးတရုတ်ဆောင်တွေအစိုးရတွေဆရာဝန်ဆရာမသူနာပြုစေဝန်တန်းတွေအပါအဝင်တာမန်ရက်သားတွေလည်းပါဝင်ကြပါရဲ့ရှင်။